ကုလသမဂ္ဂအရေးပေါ်ကူညီခဲ့တဲ့ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးလည်းဖြစ်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတူရေးမှူးချုပ်လည်းဖြစ်တဲ့အာဆူလာမူလာရဲ့တည်င်းတပတ်ကြာမြန်မာနိုင်ငံခရီးစဉ်ကိုဒီကနေ့မေလ9ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဒီခရီးစဉ်အတွင်းမြန်မာနိုင်ငံအတွင်းပဋိပက္ခဖြစ်ပွားရာဒေသတွေကအကူအညီလိုအပ်နေသူတွေစီကိုတွားရောက်ကူညီနိုင်မှုနည်းလမ်းတွေရှာမှာဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။ဒီစုံကိုဒေါက်ခင်မျိုးတက်ကပြောပြပေးပါမယ်ရှင်။
ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအာဆူလာမူလာဟာအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့သရုပ်ထအကြိမ်မြောက်အာဆီယံနဲ့ကုလသမဂ္ဂဝန်ကြီးများအဆင့်နှစ်ပတ်လည်အစည်းအဝေးကိုတက်ရောက်ခဲ့ပြီးကျတဲ့ပရီးနေမှာတော့မြန်မာနိုင်ငံကိုတွားရောက်မှာဖြစ်ကြောင်းကုလသမဂ္ဂအထင်းမှုချုပ်အန်တိုနီဂူတရက်စ်ရဲ့လက်ထောက်ပြောခွင့်ရ Foreign Head ကဗိုလ်တဖူးနဲ့နယူးယောက်တန်းစာရှင်းလင်းပွဲမှာပြောပါတယ်
Then from tomorrow to the 15th of May, Ms. Mueller will be in Myanmar to see firsthand the humanitarian situation.
Ms. Mueller has been in Myanmar since May 15th. She has been in Myanmar since May 15th. She has been in Rakhine, Kachin, and Shandi Nerega, Ludaji Sanamu Sanya, Chini Rego, Korain, Chishu, Leila Ma, Phitalo, Ribagari, Teyamu Rego, Leila Ma, Phitpare.
Ms. Asula Mueller, Kukhi, Tan, Ludaji Sanamu Sanya, Akumi, Lua, Niduri, Asua, Titan, Tawan, Shiduri,လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေနဲ့တွေ့ဆုံမှုရှိတယ်လို့ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာရှိတဲ့စစ်ဆောင်စခန်းတွေကိုလည်းတွေ့ရောက်ဖို့ရှိနေတာပါ။လက်ရှိမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အင်အားတပ်ဖွဲ့တို့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့အပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကြားမကြသေးခင်ကပဲတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။မြန်မာစစ်တပ်ကမနစ်ကဒီဇင်ဘာ22ရက်မှာလေးလာတာတက်ဖက်တာအပြည့်အကျညာခဲ့ပြီးတန်းတက်လက်နဲ့ကန်တက်ဖို့တချို့နဲ့ဆွေးနွေးမှုတွေလုပ်ခဲ့ပြီးနဲ့မအောင်မြင်ခဲ့တဲ့နောက်ဧပြီလကမှတော့ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဌာနချုပ်နယ်မြေ၅ခုအတွက်ငြိမ်းချမ်းရေးစာချုပ်ကာလကိုဇွန်လကုန်ထိနှစ်လထပ်မံပြီးတိုးနှင်ထားတာပါဒါပေမဲ့ရခိုင်လက်နဲ့ကန်အေတက်ဖွဲ့တွေတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ဒေသရင်းစစ်ဆောင်ဒုက္ခသည်တွေကတိုးလာနေတာဖြစ်ပါတယ်အခုလိုမြန်မာနိုင်ငံတွင်လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ကျုံ့ရရတဲ့တရားမှုတွေကိုလေ့လာပြီးဥယျာဉ်ဆန့်ခွာခဲ့ရသူတွေနဲ့အန္တရာယ်ကျုံ့နေတဲ့သူတွေအတွက်ရေရှည်ဘလို့အကူအညီတွေပေးနိုင်မယ်ဆိုတဲ့ကိစ္စတွေကို Miss Mueller ကသက်ဆိုင်သူတွေနဲ့ဆွေးနွေးမှာဖြစ်ကြောင်း Foreign Head ကပြောပါတယ
်။ In her meetings with senior government officials, people affected by crises and aid partners, she will
Miss Mueller ဟာအစိုးရအကြီးအကဲအရာရှိကြီးတွေတိုက်ပွဲဖြစ်ပွားရတဲ့ဒေသတွေကဒေသခံတွေနဲ့ကူညီကြေးစည်းအဖွဲ့တွေနဲ့တွေ့ဆုံတဲ့အခါမှာလူသားချင်းစာနာမှုအကူအညီတွေပေးရင်တိုးတက်မှုရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်
။တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာကထွက်ပြေးကြတဲ့ဒေတာကန်ရစီကိုတော့ရောက်အကူအညီပေးရတဲ့အတွက်မြန်မာအစိုးရကကြေးစည်းအဖွဲ့တွေကိုပံ့ပိုးပေးခြင်းနဲ့ဆန္ဒရှိတာကိုကုလသမဂ္ဂကတည်ထားတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့နေရာမှာတိုးတက်မှုရှိစေဖို့အပြင်မြန်မာနိုင်ငံတွင်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာဘလုံးနည်းနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာကိုလည်းဆွေးနွေးမယ်လို့ပြောပါတယ်။လက်ရှိအချိန်မှာမြန်မာနိုင်ငံတည်းကအကူအညီလိုအပ်နေတဲ့ဒုက္ခသည်တွေစီတော့ရောက်အကူအညီပေးရမှာအခက်အခဲတွေအများကြီးရှိနေကြောင်းနဲ့ဒီအတွက်နှိမ့်လန့်ချရမယ်လို့လည်းပြောပါတယ
်။ Also in Myanmar, our humanitarian colleagues say that a complex system of restrictions and requirements for travel authorization.
ဒီဒါချင်းဆန္ဒမှုဆိုင်ရာကုလသမဂ္ဂရုံးရပြောကြကြရာကူညီကြစေရေးလုပ်သားတွေအတွက်ကန့်တတ်မှုစနစ်ဟာရှုပ်ထွေးပြီးထီးတော့ဖို့ခွင့်ပြုပေးလိုအပ်တာကြောင့်ရခိုင်ပြည်နယ်တဲကဒေသအများအပြားအထူးသဖြင့်မြောက်ပိုင်းကိုတွားရောက်ဖို့တိတ်ခက်ခဲသလိုကြိုတင်ထမှန်းလို့လည်းမရနိုင်ဘူးလို့သိရပါတယ်။အဲ့ဒီဒေသတွေမှာအကြမ်းဖက်မှုတွေကြောင့်လူကြုံရေးစိုးရိမ်ရတယ်ဆိုတာကုလသမဂ္ဂကတည်ထားပေမဲ့အသက်ပြေးကြုံနေရတဲ့အကူအညီလိုအပ်သူတွေစီတွားရောက်ကူညီဖို့နည်းလမ်းတွေရှိနိုင်မှာဖြစ်တယ်လို့ရှားရမှာလည်းဖြစ်ပါတယ်
။အခုလိုအခက်အခဲတွေကြားလာပြီးလူသားချင်းစာနာမှုကျေစင်းရေးလူသားတွေကရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာရှိတဲ့လူပေါင်း33,000နီးပါးအတွက်အကူအညီတွေပေးပို့ခဲ့တယ်လို့လည်းပြောပါတယ်။အခုခီးစံဟာလူသားချင်းစာနာမှုဆိုင်ရာလက်ထောက်အကူအညီမှုချုပ် Miss Mueller ရဲ့ဒုတိယအကြိမ်မြန်မာနိုင်ငံခီးစံဖြစ်ပါတယ်။ပထမအကြိမ်ဖြစ်6ရက်တာမြန်မာနိုင်ငံခီးစံကိုမနစ်ကဧပြီလမှာလာရောက်ခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မောင်တော်နယ်ဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့တယ်လို့ကချင်ပြည်နယ်ကပြည်ပအိုးအိမ်ရွှေပြောင်းဝါဒူရီစခန်းကိုပါတွားရောက်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနိုင်တဲ့အခြေအနေတွေဟာ2018ကစပြီးတော့တိတိတသားဆိုးဝါးလာတယ်လို့ခီးစံပြီးမှဝေဖန်ခဲ့တာဖြစ်ပါတယ်